အမျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့အတွက်သပိတ်မှောင်နေတဲ့ကျောင်းသားတွေပြန်လည်စတင်ချိတက်တဲ့ဒီကနေ့မှာပဲအာဏာပိုင်တွေကပိတ်ဆို့ဟန်တာထားပါတယ်။လက်ဗရန်မျိုးအောင်မြေပိတ်မှန်ဘုံကြီးကြောင့်အပြင်ဘက်ကိုမထွက်နိုင်အောင်ရာနဲ့ချီတဲ့လက်နက်ကင်တပ်ဖွဲ့တွေနဲ့ပိတ်ဆို့ထားတာပါ။ဒါပြင်လက်ဗရန်မျိုးအဝင်အထွက်လမ်းတွေကိုလည်းပိတ်ဆို့ထားပြီးအကူအညီပေးဝန်ရမယ်သူတွေန တွက်သပိတ်မှောက်နေတဲ့ကျောင်းသားတွေဟာမတ်လ2ရက်နေ့မှာတော့ရန်ကုန်ကိုဆက်လက်ချီတက်တော့မယ့်အကြောင်းကျောင်းသားတွေကကြေညာပြောဆိုထားတာပါမတ်လ2ရက်နေ့မှာတော့သူတို့တဲခိုနေတဲ့လက်ပန်းမျိုးကဘုန်းကြီးကျောင်းတဝိုက်ကိုယာနဲ့ချီချီတဲ့လက်နက်ကင်အင်အားတွေနဲ့ပိတ်ဆို့ထားကြောင်းသပိတ်ကောင်းဆောင်တူဦးဖြစ်တဲ့ကိုတီဟဝင်းတင်ကဆိုပါတယ်
အခုသူတို့ဒီလုံလင်းကားတွေရောလုံလင်းကားတွေဟိုတော်တော်များများနဲ့ပြီးတော့အဲဒီမိသားစုတို့ပါလို့နဲ့ဘုန်းကြီးကျောင်းပတ်လဲရောဝိုင်းတာဝိုင်းတာပြီးတော့ဆော့ဖာဆောင်မပေးဘူးပေါ့နော်
ရနေချီရှိတဲ့လက်နက်ကင်အင်အားတွေရေကားတွေမိသက်ကားတွေနဲ့အဓိကရောက်နေနေတော့မဲ့အခြေအနေမျိုးကိုအာဏာပိုင်တွေဘက်ကပြင်ဆင်ထားပြီးကျောင်းသားတွေကတော့သူတို့ရဲ့မူလရည်မှန်းချက်ဖြစ်တဲ့ရန်ကုန်အထိချီတက်မဲ့ခရီးစဉ်ကိုပြင်ဆင်ပြီးတော့ထွက်လာတဲ့အချိန်မှာပဲပိတ်ဆို့ဟန်တားခံခဲ့ရတာပါမနေ့ပိုင်းတုန်းကတော့နေလုံဝင်ကြီးဦးသက်ထွန်းနဲ့ကျောင်းသားကိုယ်စားလှယ်တွေတွေ့ဆုံခဲ့ပြီးဆွေးနွေးခဲ့တဲ့အခါမှာတော့တပိတ်မောက်ချီတက်တာတွေကိုရပ်ဖို့ကိုသာဆွေးနွေးခဲ့တဲ့အတွက်ပြည်လည်မှုတွေတော့မရခဲ့ဘူးဆိုပြီးကျောင်းသားတွေကဆိုပါတယ်ကျောင်းသားတွေပိတ်ဆို့ခံရတဲ့အတွက်ကြီးနဲ့ပေါင်းတယ်ဘက်ကကျောင်းသားတွေမန္တလေးနဲ့ရန်ကုန်ကကျောင်းသားတွေကလည်းတပိတ်မောက်ကျောင်းသားတွေနဲ့ပူးပေါင်းဖို့အတွက်လာတဲ့အချိန်မှာပိတ်ဆို့ဟန်တားခံရတဲ့အတွက်အခြေတင်ဖြစ်ခဲ့ရတယ်လို့ဆိုပါတယ်နောက်ပိုင်းမှာတော့လာရောက်ပူးပေါင်းတဲ့ကျောင်းသားတွေကိုထွက်ခွာခွင့်ပေးခဲ့ရတာကြောင့်ပင်မတပိတ်စစ်ကျောင်းစီကိုကျောင်းသားတချို့ရောက်ရှိလာပြီးဖြစ်ကြောင်းတပိတ်ကောင်းဆောင်တူဦးဖြစ်တဲ့ကိုအောင်မိုင်းဆန်းကပြောပါတယ်
အမတီလမ်းဘက်ကတော့လာတဲ့ရေပေါ်တွေကဟိုနည်းနည်းတိုးတိုးထွက်လာတဲ့ခါကျတော့ဟိုတချို့ကကြောင်ရက်ပြီးဒီရအာရရောက်လာတယ်မလေးကလည်းရောက်လာတယ်ဒါပေမဲ့ရန်ကုန်ကပိုင်းကတော့ခုချိန်ဒီစနေမပေါက်သေးဘူးပေါ့နော်ပုံမှန်လည်းစိတ်ကြတော့20လုံးပိတ်တော့မဲ့
ရင်းမြစွာချီတက်မှုနဲ့ပတ်သက်လို့အခုလိုမျိုးပိတ်ဆို့မှုတွေဟာမဖြစ်သင့်ဘူးဆိုပြီးတပိတ်ကောင်းဆောင်ကိုတီဟဝင်းတင်ကလည်းပြောပါတယ်
ဒီကတော့ကျောင်းသားတွေသွားနေတဲ့ဒိဋ္ဌာကညဉ့်ဉန်းစွာနဲ့သွားနေတာကြီးပဲပေါ့နော်အဲ့လိုမျိုးတားဆီးပိတ်နေတယ်ဆိုတာကြီးရတော့ဒါဒီမိုကရေစီနိုင်ငံမှာမဖြစ်တဲ့ဥပဒေလေ
းအစိုးရပြည်ထောင်ရေးဝန်ကြီးဌာနကတော့သတင်းထုတ်ပြန်ခဲ့ရမှာကျောင်းသားတွေအနေနဲ့ရန်ကုန်မြို့ကိုဥတီပြီးဆန္ဒပြချီတက်မယ်ဆိုရင်အမျိုးသားပညာရေးဥပဒေကိုပြင်ဆင်ဖို့အတွက်ကြိုးပမ်းရမရောက်ပဲနိုင်ငံတော်တည်ငြိမ်အေးချမ်းမှုကိုပြက်ပြားစေဖို့ဥတီအားရောက်မယ်ဆိုပြီးကြေညာထုတ်ပြန်ခဲ့ပါတယ်ကျောင်းသားတွေကိုလည်းတည်ဆဲဥပဒေရအရေးယူမယ်ဆိုပြီးပြောဆိုထားပါတယ်မြမနိုင်ငံရေးကိုအကဲခတ်နေသူဒေါက်တာရံမျိုးသိန်းကတော့ကျောင်းသားတွေစီတန်းလှလှယ်မှုဟာဖွဲ့စည်းပုံအရနိုင်ငံသားတွေရဲ့အခွင့်အရေးသာဖြစ်တယ်ဆိုပြီးပြောပါတယ
်ဗာကျောင်းသားတွေရဲ့စီတန်းလှလှယ်တယ်ဆိုတော့ထုတ်ပိုင်ခွင့်ပေါ့လေဒါနိုင်ငံသားဦးရဲ့ငင်းရသာဆန္ဒထုတ်ဖို့ခွင့်ပေါင်းနေပါပဲရှိတယ်လို့ကျွန်တော်မြင်တယ်ကျောင်းသားတွေချက်တန်းလှလှယ်မျိုးတိုင်းမှာကြီးလိုက်ရှင်ရင်တော့ပြည်ထနာတစုံတရာမရှိဘဲနဲ့ချက်ကျော်ခဲ့တဲ့တာရကတွေကိုကြည့်မယ်ဆိုရင်ကျွန်တော်အများအားဖြင့်တော့ဒီကျောင်းသားသတိမောက်ကျောင်းသားတွေရန်ကုန်ပြည်ထဲဝင်လာလို့လေတင်းတာရရေးကိုဘာမှထိခိုက်နိုင်တဲ့အခြေအနေမရှိဘူးလို့မြင်တယ်အဲဒီအခါကျဒီစီတန်းရဲ့လေခွင့်ဟာလည်းပဲသတိမောက်ခြေကားဥပဒေမှာပြဋ္ဌာန်းထားတဲ့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖို့ပဲပေါင်းနေမှာပဲဖြစ်တယ်လို့ကျွန်တော်ကတော့အဲ့လိုယုံကြည်ပါတယ်ဗျ
ကျောင်းသားတွေကတော့ညနေပိုင်းမှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအစိုးရကိုအချက်၈ချက်တောင်းဆိုလိုက်ကြောင်းတပိတ်ကောင်းဆောင်တူဖြစ်တဲ့ကိုမင်းသွေးတစ်ကပြောပါတယ်
ကျွန်တော်တပိတ်ရနာတဲ့ခါမှာရန်ကုန်ကိုဝင်ပြီးတပိတ်ရနာမှာဖြစ်တဲ့အတွက်ကျွန်တော်ရန်ကုန်စီတန်းဆောက်တာမျိုးမဟုတ်ပေမဲ့ဒီကျရောက်ပြီးသကိုးတိုင်းစုံနဲ့တရားပြီး30ကျူကိုချီတက်မယ်15မိုင်ပေါ့ဒီလက်ဗရန်နဲ့ကြီးရင်အဲ့ရနေပြောရန်ကုန်ကြီးကားစီရောမယ်
လက်ပန်းမျိုးကနေတာရီမျိုးအထိချီတက်ပြီးရန်ကုန်ကိုတော့ကားစီးသွားမှာဖြစ်ကြောင်းရန်ကုန်ရောက်မှတပိတ်ရန်နာပြီးအခြေခံပညာအထက်တန်းဆံမွေးပွဲတွေဖြေဆိုပြီးဆုံးတဲ့အထိလွှတ်တော်ကိုစောင့်ကြည့်သွားမှာဖြစ်ကြောင်းဘကိုးတိုင်းနယ်လုံဝင်ကြီးထံကိုသူတို့သဘောထားပေးပို့ခဲ့တယ်ဆိုပြီးပြောပါတယ်။အစိုးရလွှတ်တော်ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီပညာရေးစနစ်ပြုမြင့်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်တို့ဟာပြီးခဲ့တဲ့လတုန်းကတော့လေးဘွဲ့ဆိုင်ဆွေးနွေးမှုတွေလုပ်ခဲ့ကြပြီးအမျိုးသားပညာရေးဥပဒေမူကြမ်းကိုလွှတ်တော်ကိုတင်ပြထားတာပါဒီမူကြမ်းကိုလွှတ်တော်မှာအတည်ပြုနိုင်ရေးကြားနာမှုတွေကိုမတ်လ5ရက်နေ့မှာစတင်မှာဖြစ်ပါတယ်အစိုးရဘက်ကတော့လွှတ်တော်ရဲ့လုံထုံးလုံနည်းတွေအရာပြင်ဆင်ဆောင်ရွက်နေပြီဆိုပြီးသတင်းထုတ်ပြန်ထားပါတယ်ကျောင်းသားတွေဘက်ကတော့အစိုးရဘက်ကနေအချိန်ကာလသတ်မှတ်မှုမရှိပဲဘယ်အချိန်အတည်ပြုမလဲဆိုတာမသိတာကြောင့်အချိန်ဆွဲနေတယ်လို့ဖြစ်နေကြောင်းနဲ့ နိုင်ငံတော်တည်ငြိမ်အေးချမ်းမှုကိုလိုလားကြောင်းပြည်ခိုင်ပြောပါတီဝင်တွေကဦးဆောင်ပြီးစန္ဒပြဝဲတွေနဲ့ဇက်တိုက်လုပ်ခဲ့တဲ့အတွက်လဲကျောင်းသားတပိတ်တွေကိုတံပြန်တပိတ်လုပ်တယ်ဆိုပြီးဝေဖန်ထားပါတယ်ရှင်။